to the Voice of America in Burmese.
Mingla ba shin. VOA American ta ye 2019 khu ni December la 19 ya cha da bari ni nya bai season 2 go American ti dang su myo raw Washington DC ga ni thai yai thol lwin pe ni ba bi. Line kilometer 19532 line kilometer 190 lo a pyin VOA ya Facebook sa myan na VOA Burmese news ga ni pi lo le thol lwin chain na de ni na sin nai ma le shin. Chama kwanyo ba khu nya bai season 2 ta wa yu ba me shin.
Chino aw lin hu ba di nya na sia me de ni ma raw American Tomatron and Trump, Anna Luton Zamu, Luton, the island, and then now Shemu, such a dinner, Halotto, at the Asola Pare, Pilbanding a man at Tauko Unitonga, Lungaza Kunego, Sula Jule, Tapcha Kamutu, Fisha and Nenge, Usu Zuga, Powenu, Tatavio Town, Chipila Pare, Siluke Jaya, Nengaranga, Tita Vendrinu, Masumiamona to Chinya Pimava.
ဒီတောင်စုစုတာလီအောင်ကိုသောအုံမာလိုင်ကကိုကိုညီညီတို့ပြောတာလေးနဲ့တောင်ပါပဲကလင်းသူငယ်အုပ်ဒီဘူချိုးဖောက်ပြီးတော့သောစုတာလီအောင်ကပြောပါတယ်ဆိုပြီးတော့ဆရာဆွဲခံရတာဒီတောင်စုရှင်းနေများနဲ့ဥပဒေထောက်ကူပြုအဖွဲ့ဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်ခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့ဒေသတွင်နဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေ
ွဲသွန်းစားလုပ်မှုသူ့လိုရက်တွေကိုစုံစမ်းစစ်ဆေးတဲ့လွတ်တော်ရဲ့ကျိုးပမ်းမှုတွေကိုဟန်တန်းနှောက်ရှက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့တက်လွတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသလိုထောက်ခံမှုရမယ့်အလားအလာတွေလည်းသိမရှိပါဘူး။တရားစွဲရေးလုပ်ငန်းစဉ်ကိုဇန်နဝါရီလနဲ့လွတ်တော်တွေပြန်ဆတဲ့အခါဦးစားပေးဆောင်ရွက်မယ့်အကြောင်းပြောဆိုထားတဲ့တက်လွတ်တော်ဥက္ကဋ္ဌ Mitch McConnell ကတော့တရားစွဲမဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ဒီနေ့မနေ့လွတ်တော်မှာစကားပြောဖို့စီစဉ်ထားပါတယ်။လုပ်ငန်းစဉ်စနိုင်မှုအောက်လွတ်တော်မှာအတည်ပြုခဲ့တဲ့ဆွဲချက်တွေကိုလွတ်တော်ဥက္ကဋ္ဌနန်းစီပလိုစီကထက်လွတ်တော်ကိုတင်သွင်းရမှာဖြစ်ပေမဲ့မနေ့ညပိုင်းကမဲခွက်ပြီးမှတော့တိတိကျကျပြောဆိုထားတာမရှိပါဘူး။အောက်လွတ်တော်ကတရားလိုဖြစ်စွာမဲ့သူတွေကိုမရွေးချယ်ခင်ထက်လွတ်တော်ကစွာမဲ့စီစဉ်ကိုအရင်ကြည့်မယ်လို့လည်းပြောပါတယ်။အမှန်အပေါ်အရေးယူရေးဆွဲချက်တွေကိုအောက်လွတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်အားလုံးနီးပါးကထောက်ခံမင်းနဲ့အတည်ပြုခဲ့တဲ့အတွက်နှစ်ပေါင်း143နှစ်အကြာအမေရိကန်သမိုင်းမှာဒေါ်နယ်ထရန့်ဟာတရားစွဲခံရမယ့်တတိယမြောက်သမ္မတဖြစ်လာတော့မှာပါ။အောက်လွတ်တော်မှာမဲခွဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတအင်ဂျီယိုကထုတ်ပြန်တဲ့ကြေညာချက်မှာတော့တရားစွဲဖို့ကြိုးပမ်းတဲ့အတူရလုပ်ငန်းစဉ်တစ်ခုဖြစ်ပြောဆိုလိုက်သလိုတိုက်ပြည်သမိုင်းမှာရှက်စရာအကောင်းဆုံးနိုင်ငံရေးလုပ်ရတစ်ခုဖြစ်နေလဲဖြစ်တင်ရှုပ်ချခဲ့ပါတယ်။
သမ္မတကိုတရားစွဲဖို့အမေရိကန်အောက်လွှတ်တော်မှာကြာတာပြီးနေတော့ကမဲခွဲဆုံးဖြတ်ချိန်မှာသမ္မတဒေါ်နယ်ထရမ့်ကတော့မစ်ရှိဂန်ပြည်နယ်ဘက်တယ်ခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့လူလူတွေ့ဆုံပွဲကျင်းပခဲ့ပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်တဲ့ဒီမဲဆွဲစည်းရုံးပွဲမှာသမ္မတထရမ့်ကသူ့အနေနဲ့တရားစွဲခံရတယ်လို့တော့မခံစားရတဲ့အကြောင်းထောက်ခံသူလူအုပ်ကြီးကိုပြောကြားခဲ့ပါတယ်။သူပြောနေတဲ့တချိန်ထဲမှာပဲသမ္မတပေါ်ဆွဲချက်နှစ်ခုနဲ့တရားစွဲဖို့အောက်လွှတ်တော်မှာမဲခွဲအတည်ပြုခဲ့တာပါ။ဒါပေမဲ့သမ္မတကတော့ဟာမပြက်မင်းကွန်းဆက်ပြောနေခဲ့ပါတယ်။နိုင်ငံရဲ့စစ်ရေးနဲ့အာဂါတရေးရာတပ်ဖွဲ့တွေအကြောင်းစီးပွားရေးအကောင်းလာနေတဲ့အကြောင်းနဲ့မစ်ရှိဂန်ပြည်နယ်အတွင်းမှာကုမ္ပဏီကြီးတွေရဲ့ယင်းနှီးမြှုပ်နှံမှုအခြေအနေတွေကိုသမ္မတထရမ့်ကအဓိကအလေးပေးပြောသွားခဲ့ပါတယ်။သူ့လက်ထက်တိုင်းပြည်ရဲ့စီးပွားရေးဟာတမိုင်းမှာအကောင်းဆုံးအခြေအနေဖြစ်တယ်လို့ပြောခဲ့ပြီး2016ရွေးကောက်ပွဲတုန်းကဒီမိုကရက်ပါတီကဟီလရီကလင်တန်သာအနိုင်ရသွားခဲ့ရင်အခုအချိန်တိုင်းပြည်စီးပွားရေးပြတ်နေလောက်ပြီလို့လည်းဒီမိုကရက်တွေကိုသမ္မတကတိုက်ခိုက်ပြောဆိုသွားပါတယ်။သူ့ပေါ်တရားစွဲဖို့ကြိုးပမ်းနေမှုတွေဟာဥပဒေမဲ့ပါတီစွဲလုပ်ရလို့ဆွဆွဲပြောဆိုခဲ့တယ်လို့ဒီမိုကရက်ပါတီဟာကိုယ်နိုင်ငံရေးအရာကိုကိုကိုကြိုးခွင်းဆွတ်နေတာဖြစ်တယ်။ပြီးခဲ့တဲ့သတင်းလေးပတ်လူလူစစ်တမ်းတွေကိုကြည့်ရင်ဒီအခြေအနေတွေကိုသိနိုင်တယ်လို့မစ်ရှိဂန်ပြည်နယ်ကစီယုံမဲဆွဲပွဲမှာသမ္မတထရမ့်ကပြောကြားသွားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်တရားစွဲရေးလုပ်ငန်းစဉ်ဟာစစ်ကူးရင်ဆွဆွဲချက်တွေကိုအခြေခံထားရတာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်ပါတယ်။တရားစွဲဖို့အောက်လွှတ်တော်ကမဲခွဲဆုံးဖြတ်လိုက်ပေမဲ့သမ္မတထရမ့်အနေနဲ့ယာလုံးမှာဆက်မြဲနေမယ်လို့မျှော်လင့်နေကြောင်းလဲမော်စကိုမြို့တော်ကနှစ်ပတ်လည်သတင်းစာရှင်းလင်းမှုမှာဒီကနေ့ပဲပြောဆိုသွားတာပါ။ ယူကပေါ်မှာရှုံးရဲနိုင်ငံရေးပါတီကတခြားနည်းလမ်းတွေတုံးပြီးဆက်လက်တက်ခတ်နေတဲ့လို့ရဖြစ်နေလဲပြောဆိုသွားပါတယ်2016အမေရိကန်သမ္မတယူကပေါ်မှာသမ္မတလောင်းထရန့်နဲ့ရုရှားကိုပူးပေါင်းကျင်စီခဲ့တဲ့ဆိုတဲ့ဆွဆွဲချက်ပေါ်ဒီနေ့ဆက်မှာအဆုံးသတ်ခဲ့တဲ့စုံစမ်းစစ်ဆေးမှုနဲ့လည်းနှိုင်းယှဉ်ပြောဆိုသွားခဲ့တာပါယူကပွဲကလာမှာပူပေါင်းကြံစီကြောင်းဆွဆွဲချက်ကိုတော့ရုရှားသမ္မတကအခြေမြင့်ရှိတဲ့ဆွဆွဲချက်ဖြစ်နေလဲပယ်ချထားပါတယ်။နိုင်ငံခြားမဟာဗျူဟမျိုးလက်နက်တွေချွတ်ချရေးသဘောတူညီချက်တွေကိုလက်ခံမှုအသိရှိနေတဲ့အကြောင်းလဲရုရှားသမ္မတကပြောဆိုခဲ့ပြီးရုရှားနိုင်ငံဘက်ကကမ်းလှမ်းချက်ကိုအမေရိကန်ဘက်ကတုံ့ပြန်မှုမရှိသေးတဲ့အကြောင်းလဲသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားတာပါ။သဘောတူညီချက်အသိမရခဲ့ရင်တော့ကမ္ဘာတဝန်းလက်နက်ပြန်ဆိုင်မှုတွေကိုထိကျောက်နိုင်တော့မဟုတ်တဲ့အကြောင်းလဲရုရှားသမ္မတကသတိပေးပြောဆိုသွားပါတယ်။
အမေရိကန်သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဝင်အရွေးခံနိုင်ဖို့ကြိုးစားနေသူကိုယ်စားလှယ်လောင်း9ယောက်ရဲ့စကရေလူပွဲကိုဒီကနေ့ပြုလုပ်မှာဖြစ်ပါတယ်။သမ္မတလောင်းဖြစ်ဖို့ကြိုးစားသူ20ကျော်ရှိခဲ့တာကနေအခု9ယောက်ပဲကျန်တော့တဲ့ထဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Bernie Sanders နဲ့ Elizabeth Warren အင်ဒီယားနာပြည်နယ် South Bend မြို့တော်ဝယ် Pete Buttigieg တို့ကရှေ့ကပြေးနေပါတယ်။ Los Angeles မြို့ကLoyola Marymount တက္ကသိုလ်မှာဒီနေ့ညမဲဆွယ်စကရေလူကြမှာဖြစ်ပါတယ်ရွေးကောက်ပွဲဝင်မယ်လို့နောက်ကြမှကြေညာသူဘီလီယံနာတထဲကြီး Michael Bloomberg ကတော့ဒီစကရေလူပွဲမှာမပါပါဘူးသူ့ရဲ့ကိုယ်ပိုင်ငွေနဲ့ရုပ်မြင်သံကြားကြော်ညာတုံးပြီးတော့မဲဆန္ဒရှင်တွေကိုစီယုံမဲဆွယ်နေတာပါသူတို့အားလုံးကတော့လာမယ့်2020ရွေးကောက်ပွဲကြရင်လက်ရှိသမ္မတဒေါ်နယ်ထရန့်ကိုအနိုင်ရအောင်ရှင်ပြိုင်နိုင်မဲ့သူတွေဖြစ်တယ်လို့ပြောနေကြပါတယ်ဒီညစကရေလူပွဲကြရင်ကျမရေးဆောင်ဆောင်မှုအမျိုးသားလုံခြုံရေးတရုတ်ပါဝင်တခြားနိုင်ငံတွေနဲ့ကုန်သွယ်ရေးကိစ္စတွေအပြင်တနက်ထိန်းချုပ်ရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ပြောလင်းရပါတယ်။ဒုသမ္မတဟောင်းဘိုင်ဒန်အနေနဲ့တော့ယူကရိန်းသဘာဝဓာတ်ငွေကုမ္ပဏီမှာသူ့ရဲ့သားအလုပ်လုပ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမေးခွန်းထုတ်ခံရမယ်လို့ခန့်မှန်းရပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိไซโดมิเตอร์19 kHz 1553ไซโดมิเตอร์25 kHz 7783ไซโดมิเตอร์32 kHz 9335เนี่ยปฐมนาฬิกามาไซแลนมิเตอร์190 kHz 1505ด้วยกันดีกว่าทดลองไปดูครับ
ยูอเมริกันเซมเมอร์บายซีซั่นเนี่ยจาซาบิเน่ญาแบตรีนี่ကိုဆက်လက်ရှင်းပြနေပါတယ်ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2019ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်နှံတွေချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးက Under Amber 21 Junior နဲ့တခြားဆွေမျိုးတွေကိုလည်းတသက်တကျွန်းစီရင်ချက်ချလိုက်တာပါ။မတင်ကားသူလူပေါင်း100ယောက်ကိုဖမ်းဆီးခဲ့တဲ့အမှုမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်နှံစီရင်ခဲ့ပြီးတပ်တွေမခံရုံနဲ့လူတွေကိုတော့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။လန်ဒန်ခြေဆိုင်လူခွေးလူရှာမှုဖွဲ့ Amnesty International ကတော့စုလိုက်ပြုံလိုက်တပ်ဖြတ်မှုနဲ့ဆက်နေပြီးဆွဆွဲခံထားတဲ့သူတွေကလွတ်မြောက်နေသူလူ80လောက်ကိုလည်းတည်ဆုံးခဲ့ရသူတွေအတွက်တရားမျှတမှုရအောင်အစိုးရကအရေးယူဆောင်ဖို့တိုက်တွန်းနေတာပါဖိလစ်ပိုင်နိုင်ငံရေးသမား Ismael Mangudara တူရဲ့ဆွေမျိုးတွေနဲ့ထောက်ခံသူတွေလိုက်ပါလာတဲ့ရင်နှန်းကိုတနက်သမားတွေတားဆီးပြီးအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာပါဒီအရုံကဒီနေ့စင်ရချလိုက်တဲ့ Amber 21 မီတာစုကထိချုပ်ထားတဲ့မောင်ခွင်တနာဦးဒေသအုတ်ချုပ်ရည်မှုနေရာအတွက်ရွေးကောက်ပွဲမှာရှင်ပြိုင်ဖို့ရှောက်လာတင်မှုအတော့လမ်းမှာတပြက်ခံရရလည်းဖြစ်ပါတယ်။တပြက်ခံခဲ့ရသူတွေနဲ့ကားတွေကိုတော့ကျင်းတစ်ခုလည်းမှမြုံနိုင်ခဲ့တာပါ။တပြက်မှုဖြစ်ခဲ့ပြီးနောက်တစ်နေ့2010မှာအမှုကိုစတင်ချမ်းသာပြီးတရခွင်မှာစစ်ဆေးတဲ့ကာလတစ်လျှောက်မှာတော့ Amber 21 မီတာစုကသူတို့ပေါ်ဆွဆွဲချက်တွေကိုငင်းဆန်ခဲ့ကြပါတယ်။
မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပနေတဲ့ Islamic ထိပ်သီးစည်းဝေးပွဲကိုဆာဒီအာရေဗျအပါအဝင် Muslim နိုင်ငံတချို့ကန့်ကွက်သပိတ်မှောက်ပြီးမတက်ကြပါဘူး။မလေးရှားဝန်ကြီးချုပ်မဟာတီးယာမိုဟာမက်စီစဉ်ကျင်းပတဲ့ဒီနီလာကန်ဟာဂျာဒာမြို့မှာအခြေစိုက်တဲ့ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုကိုစားပြုပြီးဆွေးနွေးတာမဟုတ်တာကြောင့်လို့ဆိုပြီးဆာဒီအာရေဗျကသပိတ်မှောက်ပါတယ်။ကွာလာလမ်ပူမှာကျင်းပနေတဲ့ညီလာခံက OIC အဖွဲ့တွေမဟုတ်ဘဲအစ္စလမ်ဘာသာကိုအားနည်းအောင်လုပ်တာဖြစ်တယ်လို့ OIC ကပုံထုနေတော့ကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလမ်မီထိပ်သီးဆွေးနွေးပွဲကိုပါကစ္စတန်ဝန်ကြီးချုပ်အီမရခမ်ကတက်ရောက်မယ်လို့အရင်ကစီစဉ်ထားပေမဲ့နောက်ပိုင်းမှာမတက်ဖြစ်ဘူးလို့နှုတ်ထွက်သွားပါတယ်။ဆာဒီအစိုးရရဲ့ဖိအားကြောင့်မတက်တာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ဆာဒီအာရေဗျရဲ့ပြန်ဘက်တွေဖြစ်တဲ့အီရန်၊တူရကီနဲ့ကတားတို့ကတော့မလေးရှားမှာ၄ရက်ကျင်းပနေတဲ့ညီလာခံကိုတက်နေကြပါတယ်။ တရုတ်နိုင်ငံရှင်ဂျန်ဒေသကမွတ်စလင်တွေဖိနှိပ်ခံရတဲ့ကိစ္စကမ္ဘာမှာမွတ်စလင်စံကျင်ရဲ့အမြင်တွေများလာနေတဲ့ကိစ္စတွေကိုဒီနေ့လကမှဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်ရဲ့လွှမ်းမိုးမှုနဲ့ဗိုလ်ချုပ်အနိုင်ကျင့်မှုကိုတံပြန်နိုင်ဖို့မွတ်စလင်နိုင်ငံတွေစီလုံးကြဖို့လိုတယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီကနေ့မိန့်ခွန်းပြောကြားသွားပါတယ်
တိမ်မာမှုတွေကြီးထွားနေတဲ့ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံကတာလပြစ်မစ်ဆိုင်းတုံးတွေပါဝင်စစ်ရင်အားတိုးချဲ့နေပြီးနေဆက်ဖြတ်ကျော်တိုက်ခိုက်ဖို့နဲ့ညင်ကြဲရေးကိုထိခိုက်စေမဲ့လိုရည်တွေကိုတိုးမြင့်လာနေတဲ့ကြောင်းပါကစ္စတန်ကဆွဆွဲလိုက်ပါတယ်ဒေသရင်းလုံခြုံရေးပေါ်အိန္ဒိယနိုင်ငံရဲ့ချင်းချောက်မှုဖြစ်စိုးရိမ်မှုကိုကုလသမဂ္ဂလုံခြုံရေးကောင်စီကိုစာပေးပို့ထားကြောင်းလဲပါကစ္စတန်နိုင်ငံရဲ့ဝန်ကြီးရှာခ်မခ်မုတ်ကိုဟာရှီကဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်လိုက်တာပါမီဒီယာကအခြေအနေကိုဖက်လိုက်မှုမရှိပဲစောင့်ကြည့်တည်ပြနိုင်မှုကုလသမဂ္ဂကအကဲခတ်ဖွဲ့ပြီးအိန္ဒိယနဲ့ပါကစ္စတန်နိုင်ငံတွေကိုဆီလွတ်ဖို့နဲ့လူညွန့်ရေးကောင်စီကအချက်လက်တွေကိုစစ်စစ်ဖို့စာရဲမှာတောင်းဆိုထားတယ်လို့လည်းပြောပါတယ်နိုင်ငံခြားစစ်မဲ့ဆုံးဒေသမှာအိန္ဒိယကကြီးမားတဲ့စီးရဲလှုပ်ရှားမှုတွေနဲ့အင်အားဖြည့်တင်းမှုတွေရှိနေတာကိုထောက်လိုက်ရေးသတင်းတွေအရသိရှိရကြောင်းလဲပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်အိန္ဒိယနိုင်ငံကတာလပြစ်ဘရာမို့စူပါဆိုနစ်ကရုစ်မစ်ဆိုင်းတုံးတွေချထားကြောင်းလဲဆွဆွဲထားပြီးဒါကပါကစ္စတန်နိုင်ငံအတွက်အကြီးအကျယ်စိုးရိမ်စရာဖြစ်ရတဲ့အကြောင်းလဲပြောဆိုခဲ့တာပါစစ်မဲ့ဆုံးကတချို့နေရာတွေမှာအိန္ဒိယစစ်တပ်ကချက်စီးရိုးတွေကိုဖယ်ရှားထားပြီးဒါကမယူသားရဲ့ရွေချက်ရှိရဲဆိုတာပြတ်သားရောက်တဲ့အကြောင်းကုလသမဂ္ဂလည်းညွှန်ရင်းကောက်စီကိုပြစ်ဖို့တဲ့စာရဲမှာရေးသားထားတယ်လို့လည်းနိုင်ငံရေးဝန်ကြီးကပြောပါတယ်စစ်မဲ့ဆုံးဒေသမှာပြဿနာတွေအချိန်မီပေါ်ပေါက်နိုင်တယ်လို့အိန္ဒိယပါကစ္စတန်နိုင်ငံကတင်းမာမှုတွေကြီးထွားအောင်သွေးထိုးနေတယ်ဆိုပြီးအိန္ဒိယစစ်တပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးပီပင်ရာရကပြောဆိုလိုက်ပြီးနောက်ပြန်မှာပဲပါကစ္စတန်ကသတိပေးလိုက်တာပါ
အိန္ဒိယနိုင်ငံမှာငင်းပွားစရာနိုင်ငံသားဥပဒေသစ်အပေါ်ဆန္ဒပြမှုတွေကိုတားဆီးနိုင်ဖို့စွေးဆန္ဒပြပွဲတွေကိုတားမြစ်ထားတဲ့ကြားကမြို့ကြီးတချို့မှာဒီကနေ့ဆန္ဒပြကြတဲ့အတွက်ဆန္ဒပြသူရာနဲ့ချီကိုရဲကဖမ်းဆီးခဲ့ပါတယ်။ဘင်္ဂလောမြို့မှာဒီကနေ့ဆန္ဒပြမှုကြောင့်ဖမ်းခံရသူတွေထဲမှာအိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့အထုပ်ပတ်တိရေးသားသူသမိုင်းပညာရှင်ရမ်ချန္ဒရာဂူဟာလည်းပါဝင်ပါတယ်။ကနဒါကပြည်နယ်မှာလူ၄ယောက်ထပ်ပို့ပြီးမဆုဝေးရဘူးလို့ပြည်နယ်အစိုးရတားဆီးထားတဲ့ကြားကဆန္ဒပြကြတာပါနယူးဒယ်လီမြို့တော်မှာလည်းမြို့ရဲ့အထင်ကြီးအနီးရောက်ခန့်တက်တတိုင်းကြီးရဲ့အနာကသမိုင်းဝင်နေရာတွေကဆန္ဒပြပွဲတွေအတွင်းအဖမ်းခံရသူတွေထဲမှာ Soros India Party ခေါင်းဆောင်ပါဝင်ပါတယ
်
ကြာသပတင်းနဲ့ညာဘက်ထိတ်တန်းရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့မဆင်မြတ်မို့တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းစွာတွေစတိုက်နားဆင်ကြရပါမယ်။ရခိုင်မြောက်ပိုင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ရိုဟင်ဂျာမွတ်စလင်တွေဟိန္ဒူဒုက္ခသည်တွေနဲ့တရားစီတွေ့ဆုံခဲ့ပါတယ်။ဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးနှစ်ဖက်ဆွေးနွေးခဲ့ကြပေမဲ့တိုးတက်မှုတစ်စုံတရာမရှိဘူးလို့ရိုဟင်ဂျာမွတ်စလင်တွေဘက်ကပြောပါတယ်။ဒီအကြောင်းကိုရနိုင်ကပြောပြပေးမှာပါရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဒုက္ခသည်တွေပြန်လာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာဒီနေ့မှာတော့အိမ်မှာရှိတဲ့ဒုက္ခသည်တွေနဲ့ဒုတိယမြောက်နေ့အဖြစ်နဲ့ဆက်ပြီးတော့တွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဌာနအပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချဲရေးဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေပြင်ဟိန္ဒူဒုက္ခသည်တွေနဲ့လည်းဒီကနေ့မှာတရားစီတွေ့ဆုံခဲ့တယ်လို့ဘာလုခါလီဒုက္ခသည်စခန်းကကိုအစ္စလမ်က VOA ကိုပြောပါတယ်။
ပထမတော့မနေ့ကုနာရီကနေသမမကြီးကျဲတရတော့ကျွန်တော်ဝင်းကဒုက္ခကြီးပြည်လျာအဖွဲ့နဲ့တွေ့ဆုံခဲ့တယ်။အဲ့ဒီနောက်ပိုင်းကတော့ဟိန္ဒူအဖွဲ့နဲ့တက်ပြီးတော့တွေ့ကြကြပါတယ်ခင်ဗျာ
။ဒီမှာကိုယ်စားလှယ်အဖွဲ့ဟာမနေ့ဒီဇင်ဘာ18ရက်နေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆွတ်သုဇာဒေသကခူတူပလောင်ဒုက္ခသည်စခန်းကိုသွားပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါသေးတယ်။ဒီကနေ့တွေ့ဆုံမှုအတွင်းမှာတော့မြန်မာကိုယ်စားလှယ်ဘက်ကဒုက္ခသည်တွေနေရရင်ပြန်ရေးလုပ်ငန်းတွေအဆင့်ဆင့်အပအဝင်ဒုက္ခသည်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကလှုံ့ဆော်နေတာတွေကိုရှင်းပြခဲ့တယ်လို့ကိုအစ္စလမ်ကပြောပါတယ
်။သူတို့ဘက်ကတော့အရင်ကြီးစဉ်အတန်းကြောတယ်လို့ပဲ NDC လုပ်ငန်းရှင်ကိုပဲသူတို့စာပြခဲ့တယ်။နောက်လောက်ဟောပါလက်ခံရေးစကားရဲ့ကိစ္စကိုရှင်းပြခဲ့တယ်။နောက်ဂျာစကားမှာအမြင်ရမယ့်ကိစ္စကိုရှင်းပြခဲ့တယ်
ရိုဟင်ဂျာမွတ်စလင်တွေဘက်ကတော့မွေးရပါနိုင်ငံသားခွင့်ရပါဝင်အချက်၃ချက်ကိုတောင်းဆိုခဲ့တယ်လို့လည်းသူက VOA ကိုပြောပါတယ
်အချက်၃ချက်မှာတော့ကျွန်တော်ကမူလရရှိခဲ့တဲ့ရိုဟင်ဂျာအမည်နဲ့မွေးရပါနိုင်ငံသားအခွင့်အရေးပေါ်စီးပွားရေးဖြစ်ဖို့ကျွန်တော်ပြန်လည်ရရှိဖို့အတွက်တောင်းဆိုခဲ့တယ်နောက်ဒုတိယအချက်မှာတော့ကျွန်တော်မူလချက်ရောမှာပြန်လည်နေထိုင်ခြင်းနဲ့ကျွန်တော်ရဲ့ပိုင်ဆိုင်မှုပြန်လည်ရရှိခြင်းနောက်ရထိုင်ခြင်းနဲ့တစ်ခုလုံးမှာယနေ့အချိန်အထိဒီကလာရှိနေတဲ့ဆိုတော့ကျွန်တော်ရဲ့နိုင်ငံတကာလုံခြုံရေးအစီအမံကလေးလို့ပြန်လာရေးလုံငန်းကြီးကိုမတွေ့မမီရတဲ့ဆိုတော့ ကျွန်တော်တို့ရဲ့နိုင်ငံတကာစုစုတီဆိုတော့အရေးကြီးလွယ်တာကိုကျွန်တော်လူငယ်ဒုက္ခတွေဆိုကြလေတော့ကသိကြတော့သိပါရခင်ဗျာ
ရိုဂျာမွတ်စလင်တဲ့ဘက်ကတောင်းဆိုချက်တွေကိုတော့နိုင်ငံတော်သမ္မတနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့ဆိုရထိပ်ပိုင်းတာဝန်ရှိသူတွေကိုတင်ပြသွားမယ်လို့မြန်မာကိုယ်စားလှယ်ဘက်ကပြောကြားခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့နေရကြဆွေးနွေးမှုအတွင်းမှာဒုက္ခတွေနေရရင်ပြန်ရင်းနဲ့ပတ်သက်ပြီးတော့အောင်မြင်မှုတစုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းသူကဆက်ပြောပါတယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်မခံပေမဲ့ဒုက္ခတွေကိုစီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ပြောထားပါတယ်ဒီတွေ့ဆုံဆွေးနွေးမှုတွေရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုဘာကြောင့်လက်မခံနိုင်တာလဲဆိုတာကိုဒုက္ခတွေကိုရှင်းပြခဲ့တယ်လို့ဦးချိုင်းကမနေ့ကပြောပါတယ
် based on the legal facts and historical facts we explain that
ဒီကြောင်ချက်လက်တွေသမိုင်းကြောင်ချက်လက်တွေကိုအခြေခံပြီးတော့ရိုဟင်ဂျာဆိုတဲ့ခေါ်ဝေါ်ကိုကျွန်တော်တို့လက်မခံနိုင်တဲ့အကြောင်းရင်းကိုသူတို့ကိုရှင်းပြပါရတယ်။ဒါပေမဲ့သူတို့လူမှုအဝန်အဝိုင်းတည်ရှိမှုကိုကျွန်တော်တို့မငင်းပါဘူး
။2018ခုနှစ်ဩဂတ်စ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကို ARC ရိုဟင်ဂျာအစိုးရအဖွဲ့တွေကဝန်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြန်မာစစ်တပ်ကဒေသတွေမှာနယ်မြေရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာတွေတိမ့်နဲ့ချီပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်ပြပြသွားတာပါရှင်အခုနေပြည်တော်ကဗစ်တိုးရီးယားရဲ့အမှုကိုလည်းအလှည့်ပေးပါရစေဗစ်တိုးရီးယားမှုကတန်တရာတရခံကိုအောင်ကြီးကိုမနေ့ကတရရှင်ပြန်လွှတ်ပေးခဲ့တဲ့အပေါ်မှာမြန်မာနိုင်ငံရဲတပ်ဖွဲ့ကဒီကနေ့နေပြည်တော်မှာသတင်းစာရှင်းလင်းပွဲတိုက်ရိုက်ထုတ်လွှင့်ရမှာတော့ကျူးလွန်ခံရသူဗစ်တိုးရီးယားလို့အမည်ဝက်ပေးထားသူကလေးရဲ့အမည်ရင်းကိုအကြိမ်များစွာအသုံးပြုသွားတာကိုဥပဒေပညာရှင်တွေကဝေဖန်ရှုတ်ချလိုက်ကြပါတယ်။ဒါ့အပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ရှင်းလင်းချက်တွေသတင်းတောက်တွေရဲ့မေးခွန်းတွေကိုရဲတပ်ဖွဲ့ကပြန်ပြီးတော့ရေရေရာရာအဖြေမပေးနိုင်ခဲ့တာတွေအပေါ်မှာလည်းပြည်သူတွေကြားဝေဖန်တန်တွေထွက်ပေါ်နေပါတယ်ဒီအကြောင်းပြည်စုံကို VOA သတင်းတောက်စုစုကပြောပြပေးမှာပါရှင
်ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲမှာမှုကင်းရဲတပ်ဖွဲ့ကရဲမှုချုပ်စိုးနိုင်ဦးမှုကင်းညွှန်ကြားရေးမှူးရဲမှုကြီးမင်းဟန်နဲ့မှုကင်းဌာနမှူးရဲမှုကြီးတာထွန်းတို့ကဦးဆောင်ခဲ့ပါတယ် Facebook လူမှုကွန်ရက်ကနေတဆင့်တိုက်ရိုက်ထုတ်လွှင့်ခဲ့တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲမှာလိန်အကျန်းဖက်မှုကျူးလွန်ခံထားရတဲ့အသက်3နှစ်အရွယ်မိန်းကလေး Victoria ရဲ့အမည်ရင်းနဲ့သူရဲ့မိခင်ဖြစ်သူအမည်ရင်းအပါဝင်နေရက်လိပ်စာတို့ကိုနှစ်ချိန်တိုင်တိုင်ဖော်ပြပြောဆိုခဲ့ပါတယ်။ဒါဟာကလေးတငယ်ဥပဒေနဲ့ညီစွန်းနေတယ်လို့ပြည်တော်စုရှင်းနေများနဲ့ဥပဒေအထောက်အကူပြုအဖွဲ့ဥက္ကဋ္ဌရှင်းနေဦးကြီးမြင့်ကအခုလိုထောက်ပြဝေဖန်လိုက်ပါတယ်
။ခုရှင်းနေတော်စုဒါလီအောင်ကိုသောအုံမာလိုင်ကကိုကိုညီညီတို့ပြောတာလေးနဲ့တောင်းပါပဲ။ကလေးတငယ်အဥဒီဘိုးချိုးဖောက်ပြီးတော့တော်စုဒါလီအောင်ကပြောပါတယ်။ဆိုပြီးတော့တရားစွဲခံရတာရှိမှနမူနာရှိပြီသားအဲ့ဒါကိုသူတို့ရေးရပဲအမှုဖွင့်တယ်ဖွင့်ပြီးဥပဒေအတည်ပြုတယ်ဒေါ်စိုးကြီးအထူးသားလေးအောင်တရားခံဖြစ်နေကလေးစုံရဲ့ဥပဒေအဲ့ဒီဟာနဲ့တရားစွဲထားတာအဲ့တော့သူတို့ဒီတာဝန်ရှိတဲ့လူကြီးတွေကကလေးစုံရဲ့ဥပဒေကိုမတောင့်လျှောက်ခဲနဲ့မထိန်းသိမ်းခဲနဲ့ဒီလိုလက်လွတ်စပယ်တာဝန်မဲ့ပြောဆိုခြင်းဒီကမာတော့ဥပဒေအရဆိုရင်တော့သူလည်းညှိတာပေါ့ဗျာသူလည်းဥပဒေအောက်မှာပဲအတူနေရမှာပဲလေဟုတ်လား
ဗစ်တိုးရီးယားအမှုကတန်တရာတရားခံအဖြစ်ဆွဆွဲခံထားရတဲ့ကိုအောင်ကြီးကိုမနေ့ကဒက္ခိဏခရိုင်တရားရုံးကတရားရှင်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်တဲ့အဲ့ဒီသတင်းစာရှင်းလင်းပွဲကိုသတင်းတောက်တွေအပြင်စိတ်ဝင်စားသူမြည်သူမဆိုလာရောက်နားထောင်နိုင်ကြောင်းမင်းညကလေးကကြေညာခဲ့တာပါ။ဒါ့အပြင်ဗစ်တိုးရီးယားအမှုနဲ့ပတ်သက်တဲ့ဓာတ်ပုံတွေနဲ့ပုံကိုရေးအချက်အလက်တွေကိုအများပြည်သူမြင်သာအောင်ဗုဒ္ဓတွေထောင်ပြီးခင်းကျင်းပြသထားတာဖြစ်ပါတယ်။အခုလိုလှုပ်ဆောင်တာတွေဟာကလေးတငယ်အခွင့်အရေးကိုချိုးဖောက်ရာရောက်နေပြီးဥပဒေအရတရားစွဲဆိုလို့ရကြောင်းကိုအောင်ကြီးရဲ့ရှင်နေဦးခင်မောင်စောကပြောပါတယ်
။ကိုကလေးတငယ်ဥပဒေမှာရှိတယ်ဗျ96ပါလေကလေးတငယ်မျက်နာတဲ့လူဖြစ်တယ်နော်တည်ရလို့တို့မို့လေကလေးတငယ်ကတည်ရခံဖြစ်တယ်တို့မို့ကလေးတငယ်ကစက်တည်အဖြစ်ဖြစ်နေတယ်ဆိုအဲ့ကလေးတငယ်မိသူမိဝါဖြစ်ကြောင်းထင်ရှားစေဖို့အတွက်ဖော်ပြချက်တည်းမဖြန့်ဝေရဘူးမကြည်ညာရဘူးလို့ပြောတာရှိတယ်အဲ့ဒီအလုပ်ကိုလုပ်မိရင်ကလေးတငယ်ကပုံမှန်တရားတည်းကကြီးနဲ့ဆွဲခံရတယ်ဗျဒါဥပဒေပဲဥပဒေတက်တော်သားဆိုတဲ့ရေးပူစီရမှာတည်လက်တည်မှာပါတမင်လုပ်တယ်ဆိုလို့ရှိရင်လေဒီစိတ်ကြက်ကတော်ဆိုးပါပါလေ။တမင်မဟုတ်ရင်လေသူတို့ကတင်တန်းနေတော့အများကြီးပြီးဖို့လိုမယ်လို့ကျွန်တော်ထင်တယ်ဗျ
။နေပြည်တော် Western Play ပုဂ္ဂလိကမူကြီးအကြောင်းကအသက်3နှစ်အရွယ်လိန်အချမ်းဖက်ခံထားရတဲ့ကလေးငယ်ကိုနာမည်မဖော်ဘဲ Victoria လို့အများကခေါ်ပြီးဒီကလေးငယ်ရဲ့ရှေ့ရေးအတွက်သူ့ရဲ့အမည်ရင်းကိုကာကွယ်ထားတဲ့အချိန်မှာတာဝန်ရှိတဲ့သူတွေအနေနဲ့အခုလိုသတင်းစာရှင်းလင်းပွဲမှာဖွင့်ချလိုက်တဲ့အပေါ်ဒီအမှုကိုဝန်ရံသူတယောက်ဖြစ်တဲ့ကိုတက္ကမူညိုကအခုလိုပြောပါတယ်
လိုက်လုံးရင်ကြောင်းနဲ့မတအားဘူးသူတို့ကတမီးလေးရဲ့နာမည်နောက်ပြီးတော့မိသားစုရဲ့နေရာလိပ်စာအလုပ်ကံရဲ့အကောင်လုံးကို page ပါ 都拼命的来捡不来一点，因为当时我常常没睡太阳，熬了特别多，所以说那白没在家那段，咱没有放小看了，那明天的工农，今个月工农啊，然后没对钱没家人那边的，那么礼物给周家都背着，然后在那路啊，然后上小看了，一路路过来到在那路啊，家里都是有这个膝盖子那个。
မြန်မာနိုင်ငံရဲ့တပ်ဖွဲ့ဟာဒီကနေ့သတင်းစာရှင်းလင်းပွဲအပြီးမှာတော့ဒီမှုနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုသူတို့ရဲ့ Facebook လူမှုကွန်ရက်မှာဖျက်ဝေခဲ့တာကြောင့်လည်းအများကဝေဖန်နေကြတာပါ။ကိုအောင်ကြီးရဲ့တရားရှင်လွတ်မြောက်လာတဲ့အပေါ်ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတာဝန်ရှိသူတွေပြောဆိုတာတွေကတရားရုံးတော်ကိုမထီမဲ့မြင်ပြတာလို့ရှင်းနေဦးကြီးမြင့်ကအခုလိုတုံ့သက်ထားပါတယ်။
ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲဟာအောင်ကြီးကလွတ်သွားတဲ့ကြောင့်တရားခံအစ်မပေါ်ပေါင်းရေးအတွက်ကျွန်တော်တို့စူးစမ်းအားထုတ်ပါမယ်လို့ပြည်သူလူထုကိုအာမခံတဲ့ဒဏ္ဍာရီကျုံမဟုတ်ဘူးသူတို့ကိုသူတို့ကာကွယ်တဲ့သူများကိုထိုးချတာဒဏ္ဍာရီကျုံပွဲကြီးဖြစ်နေတယ်ဗျာအဲ့ဒီဟာကိုတော့ကျွန်တော်ရှုတ်ချတယ်ဒီလိုပြောရင်တရားရုံးတော်ဖြစ်နေတယ်ပေါ်တော့တရားရုံးမထင်မဲ့မြင်ဥပဒေသာမပြေလို့ရှိရင်အဲ့လူကတန့်တရားဆွဲလို့ရတယ်တရားရုံးကပဲလွတ်တာစောလိုက်သလိုသူတို့ကဒီခါလှုပ်ထားပါရဲ့ကနေတရားရုံးကပဲတလွဲလှုပ်သလိုလိုသူတို့ပြောတဲ့ပုံစံတွေက
စတိုရီယာအမှုမှာလူသက်သေ26ယောက်ထဲက19ဦးကိုစစ်ဆေးပေးခဲ့ပါပြီ။ဒီမှုပေါ်တမနာရုံးကစောင့်ကြည့်နေသလိုပြည်သူအများကလည်းအမှုမှန်ပေါ်ပေါက်မှုအတွက်စောင့်ကြည့်ဝန်းရံနေကြတာပါ
။စုစုပြောပြသွားတာပါရှင်။အခုတောင်ဆန်းစုကြည်ရဲ့မန်အောင်ခရီးစဉ်ကိုကြည့်ကြရအောင်ပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ရခိုင်ပြည်နယ်မန်အောင်မြို့ကိုဒီကနေ့သွားရောက်ရမှာသူမရောက်ခင်မနေ့ပိုင်းကမန်အောင်မြို့ထဲမှာဘုံပောက်ကွဲမှု၃ချိန်ဖြစ်ခဲ့ပါတယ်။လက်လုပ်ဘုံတွေဖြစ်ပြီးထိခိုက်တော့မရှိဘူးလို့သိရပါတယ်။နိုင်ငံတော်တိုင်ပင်ခံဒီမန်အောင်မြို့ကိုရောက်ချိန်မှာနေရောင်ခြည်စွမ်းအင်၃တပ်အားပေးစစ်ရုံဖွင့်ပွဲကိုသွားခဲ့တယ်လို့ဒေသခံလူထုနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဖြစ်ဆုံးကို VOA မြန်မာပိုင်းသတင်းထောက်နိုင်ကွင်းအိမ်ကပြောပြပေးပါရှင်။
ဟုတ်ကဲ့ပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မန်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတာအပိစက်ယုံဖို့ပွဲကိုတက်ရောက်တာဖြစ်တယ်လို့ရခိုင်ပြည်နယ်စိုးရဖွဲ့စီပင်ဝန်ကြီးဦးဝင်းမြင့်ကပြောပါတယ
်ဒီတက်လာရောက်တဲ့အကြောင်းကတော့အမအောင်မြို့မီလီအကျေစီဗာစစ်တမ်းနဲ့အဲ့ကျွန်တော်မီအပ်တင်းနဲ့ဖွင့်ပွဲပေါ်မှာအဲ့မီဖွင့်ပွဲကိုကြောက်ဆရာပြီးတော့လာချက်ပါဒီဆုံးရလို့တော့အမိကင်းရလို့ဒီကဒုတိယအစီအစဉ်အတွက်ပြေဆုံးရလို့
တော့အောင်ဆန်းစုကြည်မအောင်မြို့ကိုမရောက်မီဒီနေ့နဲ့အစောပိုင်းမှာမိုင်းတုံးလုံးပောက်ကွဲခဲ့တယ်လို့စီပင်ဝန်ကြီးဦးဝင်းမြတ်ကဆက်ပြောပါတယ
်။အောင်ဆန်းစုကြည်ရောက်တဲ့လူငယ်နဲ့အဲ့လိုပောက်ကွဲကြည့်ရတာပဲ။ဘယ်လိုမျိုးပောက်ကွဲရလဲဆက်ပြီးစာရပြန်ကြောက်တော့ဝါရခဲ့တယ်။ဒီလိုကြမ်းမနေကြည့်ရတဲ့ဒီပေါ်ကလည်း
မောင်ဟိုတယ်ကျန်းတဲ့ငရင်တုတ်တန်ကြီးမှာဒီမနေ့6နာရီကျော်ချိန်ပလင်းနဲ့လှုပ်ထားတဲ့လက်လုပ်ပုံးပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့ပေမဲ့ထိခိုက်မှုတဆုံစရာမရှိဘူးလို့ဒေသခံတွေကပြောပါတယ်အနောက်ပိုင်းတိုင်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကလည်းမန်အောင်မြို့တွင်ပောက်ကွဲမှုဖြစ်ပွားကြောင်းအတည်ပြုပြောပါတယ
်ဟုတ်ကဲ့ခင်ဗျာမိုင်းတုံးလုံးကွဲနေမောင်မှာမိုင်းတုံးလုံးကွဲဒီလိုဘာမှမဖြစ်တာဆို
ပောက်ကွဲမှု3နေရာဖြစ်ပွားခဲ့ပေမဲ့လည်းဒေါအောင်ဆန်းစုကြည်အနေနဲ့မောင်အောင်မြို့နယ်ခအုံးမော်ကျေးရွာမှာတည်ဆောက်ထားတဲ့နေရောင်ခြည်စွမ်းအင်သုံးဆူလာတာအပိစက်ယုံခဲစစ်မီ24နာရီထုတ်လှုပ်ပေးနိုင်မှုအဖွဲ့ပွဲခန်းနာကိုတက်ရောက်ပြီးလူထုတွေ့ဆုံပွဲကိုလည်းပြုလုပ်ခဲ့ပါတယ်ဆူလာတာအပိစက်ယုံခန်းမမှာပြုလုပ်တဲ့တွေ့ဆုံမှုမှာမောင်အောင်မြို့နယ်ဖွံ့ဖြိုးရေးလုပ်ငန်းအတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုတင်ပြမှုတွေရှိနေခဲ့တယ်လို့ဒေသခံသူဖြစ်သူကိုသိမ်းမြတ်ဆိုးကအခုလိုပြောပါတယ
်မောင်ရင်မင်းကိုဒီကနေ့နေကြီးရဲ့ဒီကျင်းလို့ရအောင်ဆောင်းရွက်ပြပါပြီးတော့ပြင်ပြတော့ရှိရ။နောက်မျိုးနဲ့စစ်ပုံနဲ့အေးဖေးုံမျိုးခွေးစိတ်ကန်းနေပြီးဒီကိစ္စကိုတောင်းကြရဲ။နောက်ရနန်းနေဒုနေရာကိုတောင်းတယ်။ဒီတောက်ရီတော့မရှိရနေမှာဒီဆရာကိုတောင်းတော့သူတောင်းလို့လုံးဝမဲဒီလိုအဲ့လိုသတိကျတယ်တော်တော်လည်းဟာ
။ဒါပြင်စီရေပတိပခသိမ့်မနေစဲရခိုင်ပြည်နယ်မှာလက်နက်ကင်နီလာနဲ့အပြေမရှာဖို့ကိုလည်းတော်အောင်ဆန်းစုကြည်ကနေဒီကနေ့လူထုတွေ့ဆုံပွဲမှာတိုက်တွန်းခဲ့ကြောင်းကိုသိမ့်မြတ်ဆိုးကပြောပါတယ်။လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စိုက်ပွဲတွေပြင်းထန်စွာဖြစ်ပွားနေဆဲဖြစ်တယ်လို့ငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးမှုအခြေအနေကတော့တိုးတက်မှုတဆုံတရာမရှိသေးပါဘူး။ဒီဇင်ဘာ15ရက်နေ့ကရခိုင်တပ်တော်အေအပါဝင်မြောက်ပိုင်းလက်နက်ကိုင်၄ဖွဲ့နဲ့အစိုးရတို့အကြားတရုတ်နိုင်ငံကူမင်းမြို့မှာတွေ့ဆုံခဲ့ပေမဲ့နောက်တစ်ချိန်ပြန်လည်တွေ့ဆုံဖို့သာသဘောတူညီခဲ့ကြတယ်လို့တိကျတဲ့ဖြေတော့မရရှိခဲ့ပါဘူး။
နိုင်ကိုရင်ပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ရဲ့အရက်သားတွေထိခိုက်ပေးကျနေရတဲ့ပြစ်ခတ်မှုတွေဘက်ကိုလည်းအလှည့်ပေးချင်ပါတယ်
မြေပေါ်မြို့နယ်ကံထောင်ကြီးအလဲပိုင်းရက်ွက်မှာကြီးစံထိမှန်ပြီးအမျိုးသမီးတယောက်ပွဲခြင်းပြီးသေဆုံးသွားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေတယ်လို့ပြည်ခတ်မှုတွေအတွင်မှာလည်းအရသားတွေနေစဉ်နဲ့အများဆုံးလို့ထိခိုက်သေဆုံးနေရတာပါ။အခုလိုအရသားတွေသေဆုံးနေရပေမဲ့အစိုးရစစ်တပ်ဘက်ကရောရခိုင်လက်နက်ကိုင်အဖွဲ့အေအေဘက်ကပါသူတို့လက်ချက်မဟုတ်တဲ့အကြောင်းပြ
ဒီလေပိုင်းရောက်ွက်မှာနေထိုင်တဲ့မျိုးသမီးတူရဲ့ဥကောင်းကိုជីတိမှန်ပြီးတည်ဆုံးတော့ခဲ့တယ်လို့ရေပုံမျိုးနဲ့တည်တူလို့တော့မှာဥဖေတန်းကပြောပါတယ်အမနေ့ကညနေ9:00လောက်မှာအနောက်ကြီးအလဲပိုင်းရောက်ွက်နော်အဲ့မှာမျိုးသမီးတူကိုတနင်္ဂနွေကြီးဆံမှာတနင်္ဂနွေကြီးတော့မဟုတ်ဘူးတနင်္ဂနွေကြီးဆံပြီးတော့အနောက်ဖို့တည်တူရောအဲ့မှာကိုရှင်ပြီးဆုံးသွားတာပေါ့ကနောင်ကြီးမျိုးနဲ့တမိုင ပြီးခတ်မှုကလူဖက်ကိုဟိုကြောက်ရောက်ခဲ့လို့အာဒါကြည့်ရဲလို့အဲတရင်ပြည့်ရဲလို့ပြည့်ရတာပေါ့တခြားအင်ဂျီကိုလည်းကြည့်တယ်လို့ပြောတယ
်မနေ့ကမြေပုံဖက်မှာတိုက်ပွဲချစ်ပွားတာမရှိပေမဲ့ကန်တောင်ကြီးတစ်ဖက်မှာရှိတဲ့အစိုးရတပ်ကလက်နက်ကြီးလက်နက်ငယ်တွေနဲ့လှမ်းပစ်နေတာရှိတယ်လို့ရခိုင်လက်နက်ကင်အေပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်ဟိုမနေ့ကအဲ့ဒီကန်တောင်ကြီးဘက်မှာကျွန်တော်တို့နဲ့တိုက်ပွဲချစ်တာမရှိဘူးဆိုတော့ကျွန်တော်တို့ဒီဒေသခံတွေကြီးကတရားတလောက်ကတော့ဒီကန်တောင်ကြီးကတပတ်ကမှရှိတဲ့ဗမာစစ်တပ်ကနေပြီးတော့သူဒီကန်တောင်ကြီးရွာကိုလက်နေကြီးနဲ့ဆန်းပစ်တာလို့သိရတယ်ဆိုတော့အဲ့ဒီမှာမျိုးသမီးတယောက်ဖြစ်တယ်အဲဒီဆိုပြီးတော့ကျွန်တော်တို့သိတယ်ဟိုကျွန်တော်တို့နားလေတလောက်ကတော့ဗမာစစ်တပ်ဟာဒီအရသာပြည်သူတွေကိုသူတို့ဒီပြစ်ခတ်တတ်ကြတဲ့အချိန်တိုင်းမှာတိုက်ပွဲဖြစ်တယ်ဆိုပြီးတော့မှသူတို့ဒီဟိုလောက်ကြံပြီးတော့အဲ့လိုဒီပြောတာရှိတယ်နောက်တိုက်ပွဲအတူတူခံကြည့်တာလည်းရှိတယ်ဆိုတော့ဒီဟာနေပြီးတော့ပြောမယ်ဆိုလို့ရှိရင်တော့ဒါသိရသွားမှုကိုပြောင်ပြောင်းလဲလဲပြုလာတာဖြစ်
လက်ရှိရှိမှာလေမြေပုံမျိုးနဲ့ကန်ထောင်ကြီးကျေးရွာမှာတပ်မတော်ကဝင်ရောက်ပြီးတော့စစ်ဆင်မှုတွေပြုလုပ်နေတယ်လို့ကန်ထောင်ကြီးဒေသခံတူကလည်းပြောပါတယ်တပ်မတော်ဖက်ကတော့မြေပုံပြစ်ခတ်မှုအသေးစိတ်ကိုမသိရသေးသလိုစစ်စင်ရေးတာဝန်ကထပ်ဆောင်နေတာဖြစ်တဲ့အတွက်ကြောင့်ရခိုင်ပြည်သူတွေဒုက္ခရောက်အောင်မလုပ်ဘူးလို့အနောက်ပိုင်းတိုင်းစစ်ထံနဲ့ရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်အဲ့တော့ကျွန်တော်ကာကနာတော့မသိသေးဘူးကြာကျွန်တော်လည်းပုံမေးကြည့်လိုက်ဝင်တော့ကျွန်တော်တို့ကတော့စစ်စင်ရေးတာဝန်ထပ်ဆောင်နေတာဖြစ်တဲ့အတွက်ကြောင့်မလို့သိကြတဲ့အခါဒီရခိုင်ပြည်နယ်ဒုက္ခရောက်အောင်နံပါတ်1မလုပ်ဘူး။ဟောဒီဒေသမှာရှိတဲ့ပြည်သူလူတွေအတိဒုက္ခရောက်အောင်မလုပ်ဘူး။သိကြတယ်ကျွန်တော်ပြောရတယ်အဲ့အားတော့မလုပ်ဘူး။ကိုတက်နိုင်တဲ့ဘက်ကပဲဟောလာဆံမှုပြင်တာပဲ
။မနေ့ကလည်းမြောက်မြို့နယ်ကျောင်းတောင်ကျေးရွာမှာတော်တင်ကိုထိချသွားတဲ့မြို့သားတူမိုင်းထိမှန်တည်ဆုံခဲ့ရပါတယ်။ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေတင်းထန်လာတာနဲ့အမျှအရသာထိခိုက်တည်ဆုံမှုတွေဟာလည်းတစ်နေ့ဆက်တစ်နေ့များပြလာတာလည်းဖြစ်ပါတယ်။အရသာတဲ့တည်ဆုံတိုင်းမှာလည်းနှစ်ဖက်ပြန်လည်ဆွဆွေးနေကြတာပဲဖြစ်ပါတယ်။မြေတုံမြို့နယ်နဲ့ထိစပ်နေတဲ့အိုင်းမြို့နယ်မှာပြီးခဲ့တဲ့နှစ်ရက်လောက်ကမိုင်းထောင်ဖို့ရောက်ရှိနေတဲ့အဲတပ်ဖွဲ့ဝင်အုပ်ကိုတပ်မတော်ကအပြစ်ဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တည်ဆုံသူတွေကအဲတပ်ဖွဲ့ဝင်တွေမဟုတ်ကြောင်းအဲဖက်ကညှင်းဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းမှာလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့အရသာဒေသခံတွေတည်ဆုံတာတွေဒဏ်ရာရတာတွေနဲ့စစ်ပီးဆောင်ဥယျာဉ်တွေများပြားလာတဲ့အတွက်ကြောင့်နှစ်ဖက်လက်နက်ကင်တပ်တွေအနေနဲ့ဆွေးနွေးတိုင်ပင်ပြီးတော့အပြစ်ခတ်ရစေဖို့လိုအပ်တယ်လို့ပြည်သူ့လွှတ်တော်မှဥဖေတန်းကပြောပါတယ်
။ကျွန်တော်တို့ဘက်ကတော့ဒါနှစ်တိုက်တွန်းပါတယ်ဒီနှစ်ဖက်ဒီဘက်လက်နက်ကင်တိုက်ပွဲတွေကိုရစေဖို့နဲ့နော်ဒီဆွေးနွေးဝေးတခုစကိုင်းမှာဒီလေးတွေဆွေးနွေးပြီးတော့ဒီအခြေခံရဆဲတာလို့အဲ့ဒါတချင်းငိုင်းငိုင်းတိရောက်တာလို့ဒါတွေကိုကျွန်တော်ကလုပ်ဖို့တိုက်တွန်းပါတယ်။ဒါပေမဲ့အရင်ကတော့ဒီတဲ့အတိုင်းပဲစစ်ပွဲတွေကပြင်းရှိတဲ့အချင်းစစ်ပွဲဧရိယာလည်းပူကျပြန့်လာတယ်။အဲ့ဒီဝေရိယာလည်းပြင်းထန်လာတယ်။ပြေဆုံးသူတွေလည်းများလာတယ်။ဒုက္ခတွေလည်းပြင်းရှိပြီးတော့ရှိလာတယ်။တနည်းတစ်ခြားစစ်ပွဲတွေလည်းကြာဆင်းလာတယ်ပေါ့နော်။အဲ့ဒါကြောင့်ကျွန်တော်တို့ဒီစစ်ပွဲတွေကိုနှစ်ဖက်ခေါင်းဆောင်နေရပေါ့နော်။ငင်းချင်းချင်းနဲ့အဖြေရှာကြဖို့ပေါ့။အဲ့ဒါကိုတော့ကျွန်တော်တို့ကအများကြီးတိုက်တဲ့တိုက်တွန်းနဲ့ပြောလဲပြောလင်းနေရတယ်။လုံးဝရင်တော့ဒီကအခက်အခဲတွေကြံနာတွေဒုက္ခတွေကျွန်တော်တို့ပြည်သူတွေချင်းဆန္ဒရမယ်လို့ကျွန်တော်တို့ယူဆပါတယ်။
ရခိုင်မြောက်ပိုင်းမှာတပ်မတော်ဖက်ကနေနေရှင်းလင်းရေးတွေအရင်ကထက်ပုံမလှုပ်ဆောင်လာသလိုအဲအဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုယူပြီးတိုက်ခိုက်နေတာတွေကြောင့်ရခိုင်စစ်မြေပြင်ဟာလည်းရခိုင်ကထက်ပုံမျိုးကြည်ပြန့်လာတာဖြစ်ပါတယ်။ဒီကနေ့မှလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့မိုင်အောင်ခီးစီမှာပောက်ကွေးမှုတွေနဲ့ကြုံတွေ့ခဲ့ရတာဖြစ်ပါတယ်။
ကိုတန်နိုင်ပြောပြသွားတာပါရှင်ကျမတို့ VOA ကိုဝေဖန်ကြံပေးလို့ရဲနားဆင်လို့ရဲတေးသချင်းတောင်းယူလို့ရဲဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင
်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်၈နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOE မြန်မာပိုင်းရ2019ခုနှစ်ဒီဇင်ဘာလ19ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့အပြင် VOE ရဲ့ Facebook စာမျက်နှာ VOE Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်တပြေးညီနားဆင်နိုင်ကြပါတယ်။အခုညဆက်ပြီးတော့နားဆင်ကြရမယ့်သတင်းပတ်ဆင်ခန္ဓာတွေမှာတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကြမ်းမာရေးအစီအစဉ်မှာ
အရေးယုံတင်ပြီးတော့ပြကြတာ။တကယ်တော့ရေယုံမဟုတ်ဘူး။ဟိုကမီးပိုးကောင်လောင်တာပေါ့နော်။သူကအင်းဆက်ပိုးကောင်လေးပေါ့နော
်မီးပိုးကောင်အင်းဆက်အစိတ်တင်တာဘယ်လိုကာကွယ်ရမလဲဆိုတာကိုအရေးပြအထုကဒေါက်တာစိုးဝင်းဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနှာစင်ကြရမှာဖြစ်ပါတယ်အစီအစဉ်နောက်ပိုင်းမှာတော့တိုင်းရင်သတင်းလွှာကန်တာကိုလည်းနှာစင်ကြရမှာပါရှင်အခုအရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးသွားမှာပါရှင်းနှစ်နွေရာသီမှာလျှက်စစ်တအားပုံမူသုံးဆွဲလာနိုင်ရေးဓာတ်ငွေ3လျှက်စစ်တအားပေးစက်ယုံ5ခုတိစောက်ဖို့တရုတ်ကုမ္ပဏီတွေလုတ်ပိုင်ခွင့်ရသွားပါတယ်ဒီအကြောင်းဥအောင်ခင်ရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါတယ်ရှင
်နာမည်နွေရာသီမှာလျှက်စစ်တအားလိုအပ်တာကိုအချိန်မီဖြည့်ဆည်းနိုင်မှုအတွက်ဓာတ်အားပေးစက်ယုံစီမံကိန်း5ခုတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးလိုက်ကြောင်းလျှက်စစ်နယ်စွမ်းအင်ဝင်ကြီးဌာနကလွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်။ကြောက်ဖြူကျွန်းချောင်းအလုံးတာကိတနဲ့တန်လျင်မှာတည်ဆောက်ပါလိမ့်မယ်။ဒီလုပ်ငန်းအတွက်ကုမ္ပဏီ18ခုတင်တာမှာရှင်ပြိုင်တဲ့အနေနဲ့5ခုကိုရွေးချယ်လိုက်တာပါပဲ။ဟောင်ကောင်အခြေစိုက် V Power Holding ဥပိုင်ကုမ္ပဏီကစီမံကိန်း4ခုမှာပါဝင်ပြီး China National Technical Import Export Corporationစင်တီကာတုံးခုမှာပါဝင်ပါတယ်။ဒီပါဝါဟိုးလ်ဒင်းဥပိုင်ကုမ္ပဏီဟာရက်စစ်ဓာတ်အားပေးလုပ်ငန်းမှာအနည်း20ကျော်အတွေ့အကြုံရှိတဲ့ကုမ္ပဏီဖြစ်ပြီး2015မှာမြန်မာပြည်မှာလုပ်ငန်းစပါတယ်။ကြောက်ဖြူမှာ50မီဂါဝတ်ရှိတဲ့စက်နှလုံး၊မြင်းညာမှာမီဂါဝတ်100ကျော်ရှိတဲ့စက်နှလုံးတည်ဆောက်ပြီးဖြစ်ပါတယ်။ကြောက်ဖြူတန်ရင်နဲ့တာကိတာစက်ရုံတွေမှာဒီပါဝါဟိုးလ်ဒင်းဟာTechnical Import Export Corporation နဲ့ပူးတွဲလုပ်ကင်ပြီးကျွန်းချောင်းစက်ရုံကိုတော့တဦးသည်တည်ဆောက်มาဖြစ်ပါတယ်။ V Power Holding Company ဟာ Indonesia, Bangladesh နဲ့တိရိလင်္ကာမှာလည်းလုပ်ငန်းရှိပါတယ်
။စီမံကိန်း၃ခုမှာပါဝင်တဲ့ CNTIC Core Twin Gong Pu Gong Corporation ဟာတက်တန်း60ကျော်တဲ့ Beijing အခြေစိုက်နိုင်ငံပိုင်ကုမ္ပဏီဖြစ်ပါတယ်။စီအစိုးရလက်ထက်ကလေးကမြန်မာပြည်ကိုမော်တော်ကားသင်းမောလေယာဉ်စတဲ့စစ်ပစ္စည်းတွေရောင်းချလာခဲ့တဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။ညဉ့်ညံမှာ90မီဂါဝတ်ဓာတ်ငွေ3လျှက်စစ်ဓာတ်အပိစက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့မတ်လကစပြီးမီးပေးနေပါတယ်။ရန်ကုန်အလုံးမြို့နယ်မှာမီဂါဝတ်150ဓာတ်ငွေ3လျှက်စစ်ဓာတ်အပိစက်ရုံတည်ဆောက်ခွင့်ရသွားသူကတော့ CEEG ခေါ်တရုတ်စွမ်းအင်အင်ဂျင်နီယာကုမ္ပဏီဖြစ်ပါတယ်။ကုမ္ပဏီ5ခုတန်တာဝင်ရောက်ရှင်ပြန်ရမှာယူနစ်ဈေးနှုန်းအနည်းဆုံးတင်ပြတဲ့CEEG ကိုရွေးချယ်လိုက်တယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ
်တိုက်ဆိုင်ရင်တော့စက်တင်ဘာလမှာကမ္ဘာ့ဘဏ်အုပ်စုက CEEG ကုမ္ပဏီကိုနာမည်ပြစရင်းသွင်းပြီးတန်ခတ်အရေးယူလိုက်ပါတယ်ကမ္ဘာ့ဘဏ်ရဲ့ငွေကြေးပါဝင်တဲ့စီမံကိန်းတွေမှာပါဝင်ခွင့်မပြုကြောင်း CEEG ကုမ္ပဏီကိုလာပေါင်း20ပိတ်ပင်တားမြစ်ပြီးတန်ခတ်အရေးယူပါတယ်အာဖရိကတိုက်ဇမ်ဘီယာနိုင်ငံလူစာကာမြို့ကရက်စစ်ဓာတ်အားစီမံကိန်းမှာ CEEG ကုမ္ပဏီဟာစာရွက်စာတမ်းအတုသုံးပြီးလိမ်လည်လည်ပြတာမှုတန်ခတ်အရေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့ CEG company ha monpi ne patthom myo ga megawatt 120 danwe thong da ase yong ti saw pi lon ngae de april ga phwin le ba de patthom da ase yong ko gaba ban ga che de dollar ngwe tan 130 ne tiyok company CEG ga ti saw da phit ba de
gaba ban ga yee yu tha de company ha a cha a pi pi san ya ban ni ne le patat kwen ma shi raw ba u da jaw gaba ban ga cha mat tha de Agri Kinsin Yi Lan Hyun Go Lina Chintongbo CEG Company Ga Dabo Tu Tha Bare. Di Nhi Thema Leng 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 Bia Mu Ne Gaba Bhan Ga Dankha Ye Yu Tha Re Company 46 Khu Shi Bare. Ai De Ma Amya Su Ha Tiyok Company De Phit De Lu So Bare. Tiyok Myama Siwa Yi Zin Nyan Ti Sao Yin Ba Tiyok Company Amya Pya Win Yaw La Nai Bare. Siwa Yi Zin Nyan Akaun The Pho Bo Tiyok Ba Ga Siman Gain 30 Tin Pya Tha Bi Me.
ကိုကူကိုသာမြန်မာဘက်ကသဘောတူထားကြောင်းသိရပါတယ်ဒီကိုကူအနေနဲ့အထူးစီးပွားရေးဆောင်၃ခုကိုသာအတည်ပြုထားပါသေးတယ်လွန်ခဲ့တဲ့နှစ်အထိမြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံသူဟာတရုတ်ဖြစ်ပါတယ်စင်ကာပူမှာအခြေစိုက်ပြီးမြန်မာပြည်ကိုဝင်ရောက်လာတဲ့တရုတ်ကုမ္ပဏီတွေကြောင့်ဒီနေ့ထဲမှာအများဆုံးရင်းနှီးမြှုပ်နှံသူဟာစင်ကာပူဖြစ်နေပါတယ်မြန်မာတပြည်လုံးရဲ့နိုင်ငံခြားရင်း
ရင်းနှီးမြှုပ်နှံခွင့်ပေးလိုက်တဲ့နိုင်ငံခြားကုမ္ပဏီတရားကျော်မှာတရုတ်ကုမ္ပဏီ65ခုပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းမှာလည်းတဝက်ကျော်ဟာတရုတ်ကုမ္ပဏီတွေဖြစ်နေတာတွေ့ရပါတယ်။ဒါရင်မကသေးပါဘူး။ဟောင်ကောင်ကကုမ္ပဏီ19ခုနဲ့ထိုင်ဝမ်ကုမ္ပဏီ6ခုလည်းရင်းနှီးခွင့်ရသွားကြပါတယ်။ဒါကြောင့်မြန်မာပြည်မှာတရုတ်စင်ကာပူဟောင်ကောင်နဲ့ထိုင်ဝမ်တရုတ်တွေအများဆုံးရင်းနှီးမြှုပ်နှံကြပါတယ်။တရုတ်ဆိုရရဲ့ပိုးကပလမ်းကြောင်းစီမံကိန်းနဲ့တရုတ်ရင်မှာစီးပွားရေးဇင်းကြံအကောင့်ထေပေါ်တဲ့အခါမှာတရုတ်ကုမ္ပဏီတွေပိုပြီးများပြားလာအောင်မှာဖြစ်ပါတယ်။1988က2019အထိအတည်ပြုထားတဲ့တရုတ်အရင်းနှီးဟာဒေါ်လာတန်2000ဘူးရှိတာမို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏရဲ့26ရာခိုင်နှုန်းနီးပါးဖြစ်နေပါတယ်ခင်ဗျာ။
ဥက္ကဋ္ဌမြန်မာရေးတုံသက်ချက်ကိုတနင်္ဂနွေနေ့မနေ့ခင်မှာနောက်တစ်ချိန်နားဆင်နိုင်ကြပါလိမ့်ရှင်အခုကျမ်းမာရေးကန္တာကိုနားဆင်ကြရအောင်ပါအင်းဆက်ပိုးတွေထွက်တတ်တဲ့မိုးအကုံဆောင်ကူကာလမှာအင်းဆက်ပိုးတစ်မျိုးဖြစ်တဲ့မီးပိုးကောင်ရဲ့အစိတ်ချောင်းအရေပြားမှာမီးလောင်ဒဏ်ရာတွေလိုအနာတွေဖြစ်တတ်ပါတယ်ဒါကိုရေယုံလိုတခြားအရေပြားရောဂါတွေအဖြစ်အထင်မှားတတ်ကြပါတယ်မီးပိုးကောင်ကြောင့်အရေပြားတွေလောင်ပြီးအနာရခဲ့ရင်ဘယ်လိုကာကွယ်ကုသမလဲဆိုတဲ့အကြောင်းအရေပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရေပြားချစ်စုကျော်ဝင်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီမီးပိုးကောင်လောင်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိနေကြလဲ
။မနိုင်ငံဒီဒါဖြစ်နေကြပဲအထူးသဖြင့်ဒီလိုရပြီးပေါ့နော်။ဟိုမိုးရစီမာတကျော်နောက်ကမိုးကုံဆောင်ကူးလေးမာတကျော်အင်းချက်ပူတွေထွက်လာတဲ့အချိန်မှာဒါဖြစ်နေကြပဲဒီအချိန်ဆိုရင်ဒူနာတွေအတော့လိုက်အတော့လိုက်ရောက်လာတယ်ဆိုတော့ဒါအတော်အသင့်ဖြစ်တယ်ပြောလို့ရပါတယ
်။ဟုတ်ကဲ့ဆရာအဲ့ဒါကဘလို့ဖြစ်တာလဲ
သူကအင်းချက်ပိုးပေါ့နော်အင်းချက်ပိုးအစိကြောင်ဒီအရေးသားမှလောင်ပြီးတော့အနာဖြစ်သွားတာပေါ့ရှားနာလိုပုံစံဖြစ်အနာဖြစ်ဖေးကန်းတွေဖေးရုံတွေမှာလာလာပြီးပြကြတယ်ရေယုံထင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟိုကမီးပိုးကောင်လောင်တာပေါ့နော်သူကအင်းချက်ပိုးအကောင်လေးပေါ့နော်အဲ့ကောင်လေးကသွားရင်လည်းတကောအမီးပုတ်ကောင်ကတော့လေးနဲ့သွားတာပေါ့အဲ့အင်းချက်ပိုးထုတ်ခံရတာလို့တခါတလေကြာရင်လည်းအဲ့ဒါကိုထိတာကိုလည်းနဲ့ဖယ်လိုက်တဲ့အခါကျတော့သူကအစိတ်ပန်းလိုက်တာလို့တခါတလေသူကအဝတ်တွေလမ်းထားတယ်ညနေသုပ်ပွားရေးအင်းကြီးတွေလမ်းထားတဲ့ကောင်ကသူကဖြတ်သွားရင်လည်းသူကအဲ့မှာရေတွေရှိနေတာလို့အဲ့ဒါလေးကိုကိုကဝတ်လိုက်တဲ့အခါကျရင်ထိတဲ့နေရာမှာလောင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီအင်းဆက်ပွဲကဘယ်လိုမျိုးလူရင်းနောက်ရောက်လာတာလဲဆရာကြီ
းလူရင်းနောက်သူကမီးအောင်ရှိတာကိုမီးအောင်ရှိတဲ့အခါကျတော့ဆွဲဆောင်တဲ့အခါကျတော့အင်းဆက်ပွဲကမီးအောင်ရှိတဲ့နေရာကိုလာပြီအဲ့အနေနဲ့ရောက်လာတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမီးပိုးကောင်လောင်ပြီးတော့ဒီအရေပြားရှောင်အနာဖြစ်တာကိုအသေးစိတ်လေးရှင်းပြပေးပါလားဆရာဘယ်လိုလက္ခဏာတွေပေါ်လာလဲပေါ့နော
်သူကမြုပ်တည့်ရဲ့သူကပေါ်လာတာဗျဖြည်းဖြည်းပေါ်လာမှာပေါ့ဥမာအင်းအားထားလို့မျိုးမှာပေါ့ဟာဘယ်လိုဖြစ်တာလဲပေါ့ကိုမလက်မဖြည်းဖြည်းမျက်နှာမဖြည်းဖြည်းနေနေတယ်ဆက်နေတယ်အကွက်လိုက်အချင်းလိုက်အဲ့လိုမျိုးပေါ်လာတယ်
อันนี้ก็ที่นั่นเนี่ยบางทีมันมีอุทาจีเนาะเนี่ยเจ้าปูชูละบางทีปูชูอะไรก็ไอ้เอ็นเซ็ตเนี่ยสุดยอดยี่ยาสว่าอารมณ์เราหน้าเราเนาะไอ้เช่นเราตัวเราหน้าเราหน้าเราไอ้เนี่ยมันจีไรวันนี้มาพิวพิวพิวเรื่องว่ายี่ยาตีว่าเราบอกว่าอารมณ์ตีว่าปีนี้มาส่วนนี้นี่เลยข้างกลางเรื่องขนาดเลยยี่ยาเราว่าขนาดยี่ยามาสีเลยไอ้เจ้าลีลีก็ที่ใกล้ๆตัวเจ้าของเราหน้าเลย ตัวเรียวเลยนะเลยแสดงเนาะยาดูนี่เลยบางทีเนี่ยแค่เดี๋ยวเนาะที่นั่นมีอะไรมีอะไรก็กูขนาดเดียวพอเลยเนี่ยนะกูรู้เลยดูไอ้ดูนี่อะไรมาพี่มีอะไรกูขนาดเดียวไม่มีมาหรอพี่เนี่ยไอ้รู้ว่านี่เดียนี่อันนี้วิวที่ขาดที่เด็กกูยิ่งจะอะไรก็นั่นนี่เนี่ยนี่อันนี้ยูรามีอันนี้ยูเมย์นี่วิวชอบอยู่ตลอดนะพี่เนี่ยพี่ชอบตลอดชอบอยู่ที่พี่อะไรกว่า ความร้อนเนี่ยจะนุ่มแค่ไหนไอ้จะนุ่มอะไรพี่พี่ตาแก่ตัวละวิ่งอันนั้นแก่เจ็บตัวเลยตัวพี่ดาวเนาะแต่ไม่ไอ้เชิงจ้าเลยเราที่มาที่แย่เนี่ยมาส่วนมันนี่นายพี่สัตย์เดียวที่เราแย่พี่เดียวไอ้ตัวพี่เดียวดีเสียงสีเงาหน้าเดียจ้ามีอะไรก่อนเนาะไอ้ตัวที่ไรเดียกจ้าเองผมไม่ที่เดียกจ้าเองตัวยี่ยงสูบยี่มันเนี่ยตัวนี้สัตย์ยี่จิ้วเลยเนี่ยปอนี่เอาไอ้ตัว
เจ้าของกูเลยอ่ะเนี่ยยี่ยงสูบยี่ยงเทียนยี่ยงเลี้ยงมาเลี้ยงกูเนี่ยอะไรเนี่ยไอ้ชีพเขาเกษียณแล้วนอกจากยอโอ้ทัศน์เส้นพี่นายนั่นเลยชีพลาเซียพี่นายนี่ตัวโอ้อินเทอร์เน็ตสิ่งกูสิ่งก็ยังมีอะไรขัดใจกูทำอยู่เว้ยเว้ยนายนะว่าสิ่งยังมีอะไรเนี่ยพี่เด็กน่าก็ปูเลยจีเด็กปูเลยเนี่ยเด็กว่าไอ้มามากว่าคิวมาใส่กูกันเดียร์อะไรมามาอุ้งส่วนยี่นึกว่าชีเนี่ยน่าบอกมาช้าไปกี่อะไรกูทำเว้ยนายน่า
ဒီတော်တော်လုံးကောင်းပါတယ်ဆိုရင်တော့ဆေးရုံတင်ရတဲ့အခြေအနေပါပြီးတော့စူးစူးဝါးဒီဖြစ်နိုင်ခြင်းအနေအကျင်းတော့ရှိပါတယ်ဟုတ်ကဲ့ဆရာအခုလိုအခြေအနေမဆိုးသွားဘောနော်ကုသမှုအနေထားဘယ်လိုရှိလဲဆရာသူကအင်တာဗျူးဆေးတော့အဲ့ဒီအဆေးကိုအရင်ဆုံးဖြစ်တာနဲ့ဒီအများဆုံးဖယ်ရှားမယ်သူကအဲ့အဆေးကကြာကြာတွေ့လေအနာပူနဲ့ဒီပဲဖြစ်တာ哦အဲ့တော့ဘယ်လိုဖယ်ရှားမလဲဆိုရင်ဒီ
ဟုတ်ကဲ့ဆရာအဲ့တော့ဒီမိဖို့ကောင်တောင်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားရေးကြည့်တဲ့ချက်ကောအော်ကျင်းရင်တော့လူရလीစိုးရင်တကြရယုတ်ရဲ့ဆိုရေရောဖြစ်တဲ့ထင်သူပြင်မျက်နှာမှာဖြစ်တယ်ဆိုရင်အော်လို့ကိုယ့်အကူမလုပ်ပဲနဲ့ဒါတိုင်းရမကြအောင်ဖြစ်တာတော့တခြင်းတော့မကူလည်းကြောက်သွားမှာပဲဒါပေမဲ့တိုင်းကြံခဲ့ရင်မျက်နှာလူမြင်အောင်ယူရတော့အနာယုတ်ကြီးကြံခဲ့
်
ကိုယ်မေးရကြမှာရေးအစီအစဉ်ကိုမနေ့ဖက်မနေ့မှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးအောင်ပါပါရှင်အခုနောက်ဆုံးနားဆင်ရမယ့်တိုင်းရင်သတင်းလွှာကိုတော့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစုစည်းတင်ဆက်ပေးနေပါတယ်ရှင်
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသေးတောင်မ
ကျွန်တော်တို့ကတော့ဒါဆောင်ရွက်နေရဆုံးခွာနေကြရပါတယ်။လာရှုံမြို့နယ်ထဲမှာတော့စစ်ရေးတင်းမှနေမှုကြောင့်ဒေသခံ900ချက်မနဲ့အနိုင်ဖုံးတော်ကြီးကြောင့်မှာစစ်ပေးဆောင်ခုလုံနေကြရတဲ့ဆိုတာနဲ့ကြရပြည်နယ်အတွင်းကအငင်းပွားခွေရလျာမီပိုင်ဆိုင်မှုပြဿနာနဲ့တောင်သူလယ်မှာတမကဝင်တဲ့နဲ့တောင်သူ၁၀ဦးကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ဒီဇင်ဘာလ14ရက်နေ့ကအင်ချီ300နီးပါးရှိတဲ့ဒေါင်တရာကျေးရွာသားတထောင်ကျော်နေရက်စွန့်ခွာပြီးနိစရာကျေးရွာတွေမှာခေါ်လုံနေကြရပါတယ်။ဒီဇင်ဘာလ14ရက်နေ့ကအင်ချီ300နီးပါးရှိတဲ့ဒေါင်တရာကျေးရွာအတွင်းကိုမြန်မာစစ်ကြောင်းတစ်ခုကတနက်ပစ်ဖောက်ဝင်လာပြီးရွာထဲမှာတက်ဆွဲထားတဲ့အတွက်ဖမ်းဆီးနှိပ်စက်ခံရမှာကိုကြောက်လန့်ပြီးအခုလိုရွာသားတွေထွက်ပြေးရတာဖြစ်တယ်လို့ကျေးရွာသ
nine also winning Pichade, Session Mine, Bangkong Yuanet, Loretta Yuan, Sajid Yuanri, Sibi Shang Yuanari, Yaxi Kulunida Pibi, Druha Sabo Tabu Kakari, Pini Javare.
Yama Tamado, Nero Kindamado, E. Tapueru, a jar type web, Pipuamu, Bintan Lama, who saw in the adware, Chimpine down by Balawa Mune, John Chang Jiwane, the Pan Chang Jiwaga, Yuada Lizejo, Balawa Mubogu, Trapi, Tinshang Lajayavare, Rakan Tamado, E. Tapuwa in the Chuha, John Chang Jiwatego, William Nitai Muri, Shilavi, Tamado, Ned, take that Yensai Muri, Pimala Kima. Any Jiwaga, Inhansu Gosu, Lu Yena say Uduha, Dizimbala, Sakonia Niga, Balawa Mugu, Trapi Lajade, look, Balawa Mune, Sibishan Guni, a quagga, Dawan Shizu, the Uga, Biovare, Aladu, the Panchang Jiwa, and Nita Waimale, Dizimbala Dudia, Apaka, Nematamarone, E. Tapuero, a jar, Taipuari, Pipuare, a duet, Dizimbala Salia Niga, Lu Yena say Joha, Balawa Mugu, Trapi, Tishan Laket, Javare,
Wagu by Ocho Kuya, the Radwin, Lahu, Nichin Korean, Piajang, as an adjunct. ပြန်လဲပြန်ဖွဲ့ခွေပြုလိုက်ပြီးဖြစ်ပါတယ်အခုနေ့စက်တင်ဘာလကစတင်ပြီးတော့နည်းနည်းချင်းပြန်လဲဖွဲ့ခွေပြုရာကနေဒီလပရမပတ်အတွင်းမှာတော့ပြိပင်ထားရတဲ့ဟူတောင်းမိုင်းပေါင်းနဲ့ပန်ဆန်းနယ်အတွင်းမှာရှိတဲ့လာဟုနေ့ချင်းဖျားကြောင်းတွေအားလုံးပြန်လဲဖွဲ့လက်ခွေရရှိခဲ့တယ်လို့လာဟုနေ့ချင်းခရိယံဖွဲ့ချုပ်ကတိတ်ခါတော်ရဆရာတော်ဒေါက်တာလာစရုကပြောပါတယ်
ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခသည်စခန်းမှာရှိတဲ့ကလေးငယ်တွေမြန်မာပြည်အတွင်းလေးရပြိုင်ပညာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နိုင်ဖို့ကရင်ဒုက္ခသည်ပညာရေးကော်မတီအဖွဲ့ KRCEE နဲ့ဒုက္ခသည်စခန်းကကျောင်းဆရာဆရာမတချို့ကပြည်တွင်းစာတင်ကြားမှုအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်လေ့လာရေးခရီးစဉ်ကိုအခုလာဒုတိယအပတ်မှာတွားရောက်လေ့လာခဲ့တာဖြစ်ပြီး
စာတင်ပုံစနစ်ကိုလေ့လာတာရှိတဲ့အပြင်ကရင်ပြည်နယ်မှာရှိတဲ့အစိုးရစာတင်ကြောင်းနဲ့ KNU ကရင်ပညာရေးဌာနကြောင်းကတာဝန်ရှိသူတို့နဲ့ပညာရေးအခြေအနေတွေဆွေးနွေးဖလှယ်ခဲ့ကြပါတယ်။မွန်ပြည်နယ်မှာမူရစေဝါ၃ဆင့်မှုရှော့ချရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ဖို့အတွက်ရန်ကုန်ငွေလုံလောက်မှုမရှိကြောင်းဒီဇင်ဘာလ၁၆ရက်နေ့ကပြုလုပ်တဲ့ဒေတာတွင်းမူရစေဝါအန္တရာယ်ကာက other Yambong Wimashilo, Long Hong Kong Temple for Nine Bulu, a seeing Kansa Tin Window, they are not Toshini, Tomumu to Gap Yoware.
တင်းလွှာတွေကိုဆက်လက်တင်းဆက်ပေးသွားမှာပါခရီးပြည်နယ်အတွင်းအငင်းပွားပွဲရာလေယာဉ်ပြီးပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတောင်သူလေသမားတမကဝန်ထမ်းနဲ့တောင်သူတွေကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားပါတယ်။လေသမားတွေအနေနဲ့တပ်ပိုင်ကြီးတွေကိုကျူးကျော်တာမဟုတ်ပဲဘိုးဘွားပိုင်ကြီးတွေကိုထွေရဲစိုက်ပျိုးတာကြောင့်ဥပဒေကြောင့်အရဆက်လက်ရင်ဆိုင်သွားမယ်လို့လည်းလေသမားတမကခေါင်းဆောင်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်။
အခုလ23ရက်နေ့ကကယားပြည်နယ်လွိုင်ကော်မြို့နယ်အမြောက်သား356တိုင်းရင်းကဘူမူးမူဝင်းထက်တရလူပြုလုပ်ပြီးကရင်နေပြည်တောင်သူလယ်ထမသမဂ္ဂဝန်ထမ်းများပါဝင်တောင်သူလယ်ထမ10ဦးကိုတရားစွဲဆိုထားတာဖြစ်တယ်လို့ကရင်နေပြည်တောင်သူလယ်ထမသမဂ္ဂဥက္ကဋ္ဌဦးတူရယ်ကပြောပါတယ
်ကရင်နေပြည်တောင်သူလယ်ထမသမဂ္ဂဝန်ထမ်းက10ဦးပါပြီးတော့ဒေါမူလာကြီးရောက6ဦးနဲ့မြန်ကုန်ကြီးရောက်တူပေါ့တရားစွဲထားတဲ့10ဦးကပုံမှန်လေးလေးခုပန်းနေကြတော့မှုနဲ့ပဲတရားစွဲထားပါအဓိကတော့ဒေတာပိုက်ပါပဲဆိုတဲ့မြေကိုကျူးတော်လို့ဆိုတဲ့အာမျိုးနဲ့အဖြစ်ကတော့တရားစွဲထားတော့
အခုပုံမှန်ထပ်တူပြီးတရားစွဲခံရတဲ့လူတွေဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ဖြစ်စဉ်ကိုအခြေခံပြီးတောင်သူလယ်ထမများကိုအားပေးကူညီတဲ့နေရာမှာပိုင်လက်ကျူးလွန်မှုနဲ့တရားစွဲဆိုခံရတဲ့သူတွေဖြစ်ပါတယ်တရားစွဲဆိုခံရတဲ့ကရင်ပြည်တောင်သူလယ်ထမတမကဝန်ထမ်းတွေအတွက်တရားမျှတမှုရရှိစေဖို့ဥပဒေအကြောင်းအရဆက်လက်လှုပ်ဆောင်သွားမယ်လို့ဦးတူးတွေကဆိုပါတယ်
ဒီမြန်မာကိုတော်တော်ထူရဲ့စိုက်ပြူတော့မဟုတ်ဘူးတော်သူကိုတော်ပြီးတော့ဟိုအတိအညာပေးတာတော့ရှိတယ်ဆိုတော့သူတို့ဟာကဒီဟာကိုသိတဲ့အညီကိုတော်ပြီးတော့ကျူးစွာတော်ပြီးတော့စိုက်တယ်တော်ပြီးတော့ထူရဲ့စိုက်ပြူတော့မျိုးမဟုတ်ဘူးမဟုတ်တဲ့ကြောက်တာဒါဥပဒေစတာနေတဲ့ပြည်တော်တာဥပဒေမမြောက်ဘူးဥပဒေကြောင့်အရပဲလို့ဒီနီလာနဲ့ဘလို့စစ်တပ်ကိုဘလို့ဒီအပြစ်ဆွဲနေချူတဲ့ပေါ်တော်ကြီးပဲကျွန်တော်နီလာချရတော့မို့
လက်ရှိကြားပြည်နယ်မှာစစ်တပ်ကနေတောင်သူလယ်ထမစုစုပေါင်း42ဦးကိုတရားစွဲဆိုထားပြီး12ဦးကတော့ထောင်ထဲကနေတရားရင်ဆိုင်နေရတယ်လို့ကရင်နီပြည်တောင်သူလယ်ထမတမကကပြောပါတယ်မြန်မာနိုင်ငံတောင်ပိုင်းလုံးပြည်လက်ရှိကြားပြည်နယ်မှာဖြစ်ပေါ်နေတဲ့မြေရပြဿနာတွေကိုအစိုးရအနေနဲ့အသေးစားကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့ကြားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆိုမြို့နယ်မဲဆန္ဒအမှတ်တပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသေးရယ်ကပြောပါတယ
်လက်ရှိပြည်နယ်မှာကဖြစ်နေတဲ့ဒီနေရာပြဿနာလည်းတစ်ချို့ချင်းနဲ့ကြီးလာတာပေါ့လေဆိုတော့ဒီအပေါ်မှာလည်းပြည်ချက်ရဲ့တလက်များကြီးခိုင်းမှုရှိလာနိုင်တယ်ပေါ့ဆိုရရောနောက်ပြီးတော့တတ်မလို့ပြီးတော့ဒီကိစ္စပြည်ရင်းချရေးကိုတကယ်ကြီးချောက်ရှင်လဲဆိုလို့ရှိတော့ဒီလိုလူထုအောက်ချလူထုတွေရဲ့အခြေကိစ္စကိုလည်းဆက်စစ်စားဖို့လိုတယ်လို့ကျွန်တော်ပြန်မြင်လို့မြင်တယ
်2012လေယာဉ်ဥပဒေနဲ့2018မြေလွတ်မြေရန်ဥပဒေတို့ကိုလည်းဖြတ်သိမ်းပေးဖို့လိုအပ်တယ်လို့ဦးသေးရယ်ကပြောပါတယ်။ကြားပြည်နယ်ကတောင်သူလယ်ထမတွေဟာလက်ရှိဖြစ်ပေါ်နေတဲ့လေယာဉ်ပြဿနာတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနာကျင်ခံစားမှုတွေဖြစ်ပေါ်စေတဲ့အပြင်အသက်ရှင်ရပ်တည်ရေးပုံမခက်ခဲလာတဲ့အတွက်အစိုးရအနေနဲ့အများဆုံးကင်တွယ်ဖြည့်ရှင်းပေးဖို့တောင်သူရေးဆောင်ရွက်သူများနဲ့ဒေသခံတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
။ဆက်ပြီးတော့မြန်မာတပ်မတော်နဲ့ရခိုင်တပ်တော် AA တပ်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာညမထွက်ရအမိတ်ပုံမှန်တစ်လေးလေးထုတ်ပြန်ထားတာဟာအခုဆိုရင်တလားကျော်ရှိသွားပါပြီဒီလိုမျိုးညမထွက်ရအမိန့်ထုတ်ပြန်ထားတာကြောင့်မကြခင်မှာရောက်ရှိလာတော့မဲ့ခရစ်ယာန်ဘာသာဝင်တွေရဲ့နေ့တူနေ့ရက်ဖြစ်တဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်ကြပါမလားဒီအကြောင်းစုံကိုတော့ရောဘတ်ကစူးစီးထားပြီးမိလျာမွန်ကတင်ဆက်ထားပါတယ်ပလောဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူ9ဦးထက်ပိုပြီးစုမနေရဆိုတော့ပေါမ144ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်ရခိုင်နှစ်တွေကလို့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်တော့မှာမဟုတ်ဘူးလို့ပလောဝမြို့ကခရစ်ရှန်ဘာသာရေးဓမ္မဆရာတော်ဆရာမောဆက်ကပြောပါတယ်
ပြင်းတော့မှာတော့ကျွန်တော်တို့ပျော်ပျော်ပပနဲ့ညမှာရောနေမှာရောပျော်ပွဲတွေရှင်ပွဲတွေအကားတွေစသည်ဖြင့်အားရပါရကျွန်တော်တို့ကျင်းပကြတာပေါ့ချင်းမာနဲ့ကျင်းပကြတာပေါ့ဆရာကြီးဒါပေမဲ့ဒီနေ့ကျတော့ကျွန်တော်တို့အဲ့လိုမျိုးဒီဒီမှာကျင်းပလို့ကိုမရတော့ဘူးဒီကျွန်တော်ပလောဝတင်းတော်မှာတော့ဘယ်သူမှမလုံနိုင်တော့ဘ
ူးပလောဝမြို့နယ်ဟာမြမတမတော်နဲ့ရခိုင်တမတော်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့ဒေသဖြစ်ပြီးမိုင်းထောင်ဖောက်ခွဲခြင်းချောင်းမြောင်းတိုက်ခိုက်ခြင်းရက်ွက်ကြီးရအောက်စုအတွင်တမန်ရတပြည်သူရောင်ဆောင်ဝင်ရောက်ပြီးအပြစ်မဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်တယ်လို့ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးပုံမှန်144ညမထွက်ရမိတ်ကိုပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကထောက်ပြန်ခဲ့တာပါဒီဇင်ဘာလဟာခရစ်ယာန်ဘာသာဝင်တွေရဲ့နေထူးနေ့မြတ်ဖြစ်တဲ့ခရစ်စမတ်ရက်မြတ်ကာလဖြစ်ပြီးဘာသာရေးအတင်းဖွဲ့တီတီကကယ်ရော့တခြင်းတီဆိုတာခရစ်တော်ကိုကြိုဆိုတဲ့ပွဲတော်တွေကိုနေ့ရောညပါစီစီကားကားကျင်းပပြုလုပ်လေးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဒီလိုကျင်းပနိုင်ဖို့မဖြစ်နိုင်တော့သလိုကယ်ရော့တခြင်းတီဆိုမှုကိုလည်းညမှာမလုပ်တော့ဘဲနေ့လယ်ပိုင်းမှာပြုလုပ်နေကြရပြီးခရစ်ယာန်ဘာသာဝင်တွေအတွက်
Piao chun yare la ha. Palawa ma ro ma piao yare la pito are lu siyamo zeka se piao baare.
Kito ye mo ni ni gu jino ga ludan ta tate kaya ma isi ma jino ga nangai handa re shi de ka ma jino ga isi ma kao ma wu. Ka ludan ta piao shin ya me la pita ka ma ma piao shin ya me la pito ara po. Sra jino ga beche ma tana tan ja ma le sra jino ga ani de na son ya.
ပလဝမျိုးနဲ့ဒိဋ္ဌကံပြည်သူများစုဟာခရစ်ယာန်ဘာသာကိုတပ်ဝင်ယုံကြည်ကိုးကွယ်သူတွေဖြစ်ကြပြီးပလဝမျိုးပေါ်မှာအတင်းတော်ပေါင်း15ခုကျော်ရှိပါတယ်အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်ရခိုင်ပြည်နယ်ရိုဒီတောင်မျိုးနယ်တောင်တရာကျေးရွာအတွင်းမှာမြန်မာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရွှန့်ခွာပြီးနိစရာကျေးရွာတွေမှာခိုလုံနေကြရပါတယ်
ချမ်းမြေမြောက်ပိုင်းလာရှုံမြို့နယ်ထဲကအစိုးရတပ်နဲ့တိုင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံ900ထက်မနည်းအီနိုင်ပုံကြီးကျောင်းမှာစစ်ပေးဆောင်ခိုလုံနေကြရပါတယ်။တရုတ်ရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါ
င်မှလည်းနောက်တစ်ချိန်ပြန်ပြီးနားဆင်နိုင်ပါတယ်။ခုစနေညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေရှင
်။ဆရာရှင်များရှင်။မကြာခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်သစ်ကိုကူပြောင်းတော်မှာပါ။ဒီကလေးနှစ်ထဲမှာတော့မြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတော်ဝင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတချို့ပြန်တောက်လောင်ခဲ့ပါတယ်။ဒီကလေးနှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူ့အခွင့်အရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ခန်းစာယူစရာဘာတွေများကျန်ခဲ့ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကအကျိုးဆိုပါတယ်ရှင
်။လာမယ့်စနေညမှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။မနေ့ကမနေ့မှာတော့အခုညပိုင်းမှာနားဆင်ခဲ့ကြရတဲ့မြမရေးတုံသက်ချက်ကျမရေးနဲ့တိုင်းရင်သတင်းလွှာအပတ်စဉ်ကန်တာတွေကိုပြန်ပြီးနားဆင်ကြရမှာပါ။အခုည9နာရီကနေ10နာရီထိထုတ်လွှင့်ပေးတဲ့အစီအစဉ်အစဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပေါ်အာဏာလွှဲသုံးစားလုပ်မှုသူ့လူရဲတွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့ကြိုးပမ်းမှုတွေကိုဟန်တားနှောက်ယှက်မှုဆွဲချက်တွေနဲ့မနေ့နောက်ပိုင်းမှာပဲအောက်လွှတ်တော်ကတရားစွဲလိုက်ပါတယ်။ဒါပေမဲ့လည်းသမ္မတရဲ့ Republican Party ကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်မှာတရားစွဲရေးလုပ်ငန်းစဉ်ဘယ်လိုဆက်လုပ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိဘူးလို့ထောက်ခံမှုရမယ်လားလားလဲသိမရှိပါဘူး။အမေရိကန်အောက်လွှတ်တော်မှာတရားစွဲဖို့အတွက်ခြေသာပြင်းတွေကမဲခွဲဆုံးဖြတ်လိုက်တဲ့အချိန်မှာပဲသမ္မတထရန့်ကတော့မီရှိဂန်ပြည်နယ်ဘက်တခရစ်မြို့မှာသူ့ကိုထောက်ခံသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်။နှစ်မကုန်ခင်နောက်ဆုံးလုပ်ခဲ့တဲ့မဲဆွဲဆီးုံးပွဲအတွင်းသမ္မတထရန့်ကသူ့အနေနဲ့တရားစွဲခံရတဲ့လူတော်မခံစားမိရဲ့အကြောင်းသူ့ကိုထောက်ခံသူတွေကိုပြောဆိုခဲ့တာပါ။ဖိလစ်ပိုင်နိုင်ငံမှာသတင်းမီဒီယာလုပ်ငန်းကလူပေါင်း32ယောက်ပါဝင်2009ခုနှစ်တုန်းကလူ59ယောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့မှုတွေထင်ရှားတဲ့နိုင်ငံရေးအုပ်စုတစုကအဖွဲ့ဝင်တွေမှာအပြစ်ရှိရကြောင်းတရားရုံးကဒီနေ့ပဲဆုံးဖြတ်လိုက်ပြီးနှစ်ရှည်ထောင်ရုံးနေချမှတ်လိုက်ပါတယ်။မနီလာမြို့တော်တရားရုံးကအန်တဲအမ်ပါ21ဂျူနီယာနဲ့တခြားဆွေမျိုးတွေကိုတသက်တကျွန်းစီရင်ချက်ချလိုက်တာပါ။မတင်ကားသူလူပေါင်းတရားရုံးကိုဖမ်းဆီးထားတဲ့မှုမှာဒါဇင်နဲ့ချီတဲ့လူတွေကိုလည်းထောင်နဲ့စီရင်ခဲ့ပြီးတပ်တွေမခံလုံသူတွေကိုတော့တရားရုံးကပြန်လွှတ်ပေးလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလံပူမြို့မှာကျင်းပနေတဲ့ Islamic ထိပ်သီးစနစ်ဝါကို Saudi Arabia ပါဝင်မွတ်စလင်နိုင်ငံတချို့ကကန့်ကွက်သမိုင်းမှောက်ပြီးမထက်ကြပါဘူး။မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်ဦးဆောင်ပြီးတော့ကမက္ကဆာလို့ကျင်းပခဲ့တဲ့ညီလာခံမှာ OIC Islamic နိုင်ငံများပူးပေါင်းဆောင်ရွက်ဖို့ကူစားပြုစနစ်ရမဟုတ်တဲ့အတွက်မတက်နိုင်ဘူးဆိုပြီး Saudi Arabia ကသမိုင်းမှောက်ခဲ့တာပါ။
ကြာသပတေးနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လုပ်ရေးမှုကကိုရန်တိုင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Dexter Wonderer ဖြစ်ပါတယ်။ မနက်ဖြန်တောက်ကြနေမနက်ဖက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွန်ညိုပါရှင
This program has come to you from the Voice of America, Washington. Welcome.